ဘုရားရေးတော်ဘုံဝေယတုအထူးစစ်မှာအန်ဒရီနာကဆရာဝင်းတည်ရဲ့အတွေ့အကြုံတွေကိုဒီကနေ့တားဆရာမှာဖြစ်ပါတယ်လို့ဆန္ဒတင်ခဲ့ဗျာ။ဒေါက်ကင်းဤကတင်ပြထားပါတယ
်။ဟုတ်ကဲ့ရှင်။ရှင်းလင်းလုံးရေးတော်ဘုံနေ့ကသူပါဝင်လှူရှားခဲ့တာတွေကိုဥဝင်းတင်ပြောပြတာကတော
့အဲ့ရှင်းလင်းလုံးနေ့မတိုင်ညမှာကျွန်တော်ကမင်းကြီးကမတကတာအုပ်ထားအောင်ကိုစောလေအတူပါပေါ့ပြန်လာပြီးတော့ကျွန်တော်ရှင်းနေမှာမနေ့ကြတဲ့ခါကျတော့ကျွန်တော်စိုက်ဆရာမောင်ဝင်းသားရဲ့အိမ်သွားတယ်ဗျ33လမ်းမှရှိတယ်အဲ့ဒီမောင်ဝင်းသားအိမ်မှာကျွန်တော်စိုက်ဆရာနေအောင်လို့ကျွန်တော်တွေ့ပြီးစကားပြောကြတယ်စကားပြောနေတော့မှသူကြီးအော်တဲ့လူကြီးချစ်တက်လာတဲ့အတန်ကြီးကိုကျွန်တော်ချုပ်လိုက်ဖျားဘက်ကနေကြားတယ်ကြားတယ်နေမောင်ဝင်းသားရဲ့ကျွန်တော်ရဲ့အဲ့ဒီအဲ့ဒီနေအောင်လေကျွန်တော်မဟာမနုလာလမ်းထိပ်ကိုဖက်ကြည့်ကြတယ်ဗျအဲ့မှာကျောင်းသားတွေလည်းပါတယ်ဆရာတော်ဘင်္ဂါတော်တွေလည်းပါတယ်အမျိုးမျိုးတွေလည်းပါတယ်လူသမားတွေလည်းပါတယ်လူဟောင်းတို့ပေါ့ဗျာ300လောက်ချီတက်လာပြီးတော့တူရေးတွေအဲ့ဒီလူတွေအတုံးရုံပဲဟိုချီတက်တာပေါ့သွားနေတယ်ကျွန်တော်အဲ့မှာချီတက်တာကိုကြည့်ရင်းကြည့်နေစိတ်ထဲမှာနင်းနေမှာကိုထိတ်မရတော့ဘူးကျွန်တော်ကိုယ်တိုင်ဝင်ပါခြင်းနဲ့ပါဖို့လဲလုံလေလို့ကျွန်တော်ယူဆတယ်ပေါ့ဒီလိုလူတွေလှူချမှုကြီးတစ်ခုလုံးကိုကျောင်းသားတွေလုပ်တဲ့7 July ကလည်းတွေ့ရဦးရတာကြီးရဲ့နောက်ပိုင်းမှာလည်းကျွန်တော်84 85 86ကြောက်ဆိုတဲ့ကာလတွေမှာတွေ့ရဦးရဲ့စသည်ပေါ့ဗျာဒါပေမဲ့မတွေ့တာသူတို့တွေ့ခြင်းမတွေ့ဘူးဆိုတာကျွန်တော်ဒီဆရာနာရှင်ကြီးချင်းမှာဆိုတာအတော်ကိုရှားပါတာဗျအဲ့တော့အဲ့ဒီဒီလိုလှူချမှုကြီးကိုတွေ့တဲ့အခါကျတော့ကျွန်တော်ဒီထဲမှာဒါပြည်သူရဲ့ဝန်ကြောက်မှုကြီးရဲ့ပြည်သူရဲ့အရေးတော်ပုံလည်းလို့ကျွန်တော်အနေပြီးတော့စိတ်ထဲမှာခံစားရတယ်အဲ့ဒီခံစားရတဲ့အတူကျွန်တော်စိတ်ထဲမှာဘာတစ်ခုတော့ပြီးတော့မြင်လဲဆိုတော့ကျွန်တော်ငယ်ရွယ်ကပါဘူးတဲ့စာအုပ်တော့ပေါ့ဗျာအဲ့ဒီစာအုပ်ကလူလူတော်မရဲ့ခဲကိုငကားတော်ဦးရဲ့ခင်မွန်းဖြစ်တဲ့ကာယပလဥနေဝင်းကရေးသွားတာအရေးတော်ပုံတက်သားတယ်ကျွန်တော်အဲ့ဒီဟာကိုကျွန်တော်ငယ်ငယ်လေးကဆွဲလန်းတဲ့သကလုံးဗျာအဲ့ဒီခါကျတော့ကျွန်တော်မျက်စိရှိအောင်ပါဘူးချီတက်နေတဲ့လူတွေတွေ့တဲ့အခါဘာဖြစ်လို့လဲအရေးတော်ပုံတက်သားတယောက်အနေနဲ့ပြည်သူတွေကပြည်သူတယောက်အနေနဲ့ကိုဘာလို့မှပါနိုင်ရမလဲပါသိနေလူဆိုတဲ့စိတ်ကျွန်တော်ပေါ်လာတယ်အဲ့ဒါကြောင့်ကျွန်တော်လည်းတည်းမှာရှိတဲ့လက်ဆွဲကိုကိုဝင်သားကိုပေးခဲ့ပြီးတော့အဲ့ကိုဝင်သားနဲ့သူ့မိတ်ဆွေမျိုးကြံခဲ့တယ်ကျွန်တော်ကတော့အဲ့အရေးတော်ကိုချီတက်တဲ့ပွဲနဲ့သူကျွန်တော်လိုက်ပြီးတော့ချီတက်သွားတယ်သူ့ရုံတော့တီရောက်တယ်သူ့ရုံတော့တည်းမှာကျွန်တော်ကဝင်နေပြီးတော့ဟာလာတားရစီကြနဲ့ကျွန်တော်လူစုခွဲသွားတယ်ပေါ့ရှင်းနေညမှာပဲလမ်းပြေတာအနေပြီးတော့ကျွန်တော်ရှင်းလာတဲ့အခါစေတော်ကြောင့်တဲ့ကဘုန်းကြီးတွေရောလူတွေရောစုပြီးတော့ဆံရုံပြီးမှဘုန်းကြီးဌာနတွေတက်ကြတရားဟောရင်ဟောကြထောင်းလိုက်ခွန်နိုင်ရနေစိုက်တာညကိုနေလာရောက်တဲ့အခါကျတော့လူရပြက်သွားတာပြီးတော့သူတို့မျိုးတော်ကမှကိုချီတက်ကြတယ်မျိုးတော်ကမှလာရောက်တဲ့အခါကျတော့တနတ်ဒီနဲ့ပြစ်ခံရတယ်အဲ့မှလည်းကြားတဲ့လူနဲ့ကြားပေါ်ပဲပြည့်တဲ့လူနဲ့ပြည့်တော့အကုန်လုံးကတော့နင်းဖြစ်ပြီးတော့အဲ့အဲ့ဒီညကကျွန်တော်ပထမဆုံးတွေ့ဦးတဲ့အပြစ်ခံတယ်
ရှင်းလင်းလုံးရေးတော်ပုံပထမညမှာစစ်တပ်ကစန္ဒပြပြည်သူတွေကိုပြစ်ခတ်နေနှင်းခဲ့တာကိုတွေ့ကြုံခဲ့ရတဲ့ဦးဝင်းတင်ဟာနောက်တနေ့မှာအန်အောဆရာမြင်ကွင်းတစ်ခုကိုထပ်မံပြီးကြုံတွေ့ခဲ့ရပါတယ်
။နောက်ရက်ဒီကျတော့ကျွန်တော်ရဲ့မိတ်ဆွေအစိုင်းဆရာဒီပြည့်တူဆိုတဲ့ဥလာဝဲနဲ့တုံရှားမှုကြီးအကုန်လုံးတစ်ချောင်းလုံးမှာဥလာဝဲလည်းတော်တော်တက်တက်ကြွကြွနဲ့အားနဲ့လာခေါ်တယ်။သူကားလေးနဲ့ကျွန်တော်သွားကြတယ်။ကျွန်တော်အဲ့ဒီရှင်းလင်းလုံးပထမဖြစ်တဲ့နေ့အတူတူရှိမှပြည့်ရဲ့လွားရဲ့ဖြစ်တဲ့အခါကျတော့ကျွန်တော်ဝင်ပြီးတော့ခုလုံးနဲ့နေရာနော်ဒါလာနဲ့ပေါ်ညိုလန်းတောင်းလောက်မှာပလတ်ပေါ်မှာဂျူဒီယုံဆိုတာကြီးတယ်ဗျအဲ့ဒီဂျူဒီယုံနဲ့မြန်မာရှင်းဆိုင်မှာစာပေါ်ကုန်းဆိုတာနောက်ပိုင်းမှာကျွန်တော် NLE တို့ဘာလို့နိုင်ငံကောင်းဆောင်ဖြစ်လာတဲ့ဝင်းခက်ဂျုံကရှိတယ်ဝင်းခက်ဂျုံကမှာကျွန်တော်ထိုင်ခဲ့ဘူးတယ်ကျွန်တော်ဝင်းခက်ကိုဝဲခေါ်တယ်ကျွန်တော်ရန်ကုန်တမျိုးလို့ကျွန်တော်ပတ်ပါတယ်ကြီးမနိုင်ဘက်တူဟလားအဲဒီစံကြောင်ဘက်တူနောက်တော့ဒီမြို့လေကောင်းဘေးဘက်တူကျပ်ပြီးတော့ကျွန်တော်သွားနေတယ်တက်ခါတယ်ရှိတယ်သူပြစ်ခဲ့မာရမုန်းလာနဲ့ဖုန်းကြီးလာတို့ကတော့တဝိုက်ဒီပါအနော်ဒါလာနဲ့ဖုန်းကြီးလာတို့ပတန်ကြီးလမ်းရော်လာန်ဒီဆန္ဒပြတဲ့လူကြီးအများကြီးနဲ့အဲ့ဒီချိန်မှာလည်းစစ်သားတွေကလည်းတနတ်ဒီလာစုတီတက်ပြီးတော့ဘူးဆရာအဲ့မှာစောင့်ရစစ်ကြရှိတယ်အဲ့လိုလုပ်တဲ့ကြားရရပဲကျွန်တော်ဘာတခုသွားပြီးတော့ကွန်မရကျွန်တော်တွေ့တယ်ဆိုတော့ဆွေတော်နတ်နဲ့မာမနုလာလာကျန်တော့လာမှရှိတယ်သူ့ကိုကြည့်ပါဦးအဲ့ဒီလေပါအမျိုးမျိုးကြီးလည်းပါတယ်ကအဲ့ရှင်သားတွေလည်းကတ်သွားတယ်ရှင်သားတွေလည်းဘာမှမလုပ်အောင်သူ့ပဲကြည့်နေသူ့စောင့်နေနေရတယ်ပန်းသူးသူတွေကြီးမှာအဲ့မှာလူတွေကသွားပြီးတော့ရှင်သားတွေရဲ့တနတ်ကြီးထိပါပန်းနေထိုးတယ်ဗ
ျဒီကနေ့မြန်မာပြည်ရဲ့အပြောင်းလဲတွေဟာရှင်လင်းလုံးဒီမိုကရေစီရေးတော်ပုံရဲ့ရလက်ဖြစ်တယ်လို့ဦးဝင်းတင်ကသုံးသပ်ပါတယ်
ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီအပြောင်းလဲတွေလူ့ခွင့်ပြည်ဝမှုတွေလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာဖော်ထုတ်ခွင့်ဆိုတဲ့ဟာဒီအကုန်လုံးဟာဒီကျွန်တော်တို့ဂျိုးမမှုကြောင့်ဒီအရေးတော်ပုံကြီးကြောင့်ပေါ်ပေါက်လာတဲ့ရလက်တီဖြစ်တယ် ကျွန်တော်နိုင်ငံရေးအဖြစ်ဆိုလို့ရှိရင်လားအလုံးတောင်းနေနေဆိုရဲဟိုအနေဒီလို့ဖွဲ့စည်းဒီအရင်တော့မွားနေပေါက်ဖွားလာတာဗျကျွန်တော်တိုင်းပြည်ကနေအလုံးအားထားရတယ်ခေါင်းဆောင်လို့ကျွန်တော်ယူဆတယ်ဒေါ်သန်းကြီးလို့ပုံကူများလဲအရင်တော့မွားနေပေါက်ဖွားလာတာဗျနော်ကျွန်တော်တို့မှာဒီခုကြည့်တဲ့ချင်းလေးလုံးចောင်းသားခေါင်းဆောင်ဆိုတာလဲဒီចောင်းသားတွေကလူငယ်လေးတွေကနေပြီးတော့ចောင်းသားလေးတွေကဒီအရင်တော့မွားတွေကိုဖျက်သိမ်းရတယ်ပြီးတော့တိုင်းပြည်ကိုခေါင်းဆောင်နေတဲ့အထင်သားမှရောက်နေပြီဒီရာရင်တို့ပြည်အရင်ပြပါလေကောင်းဆောင်အဖြစ်တန်းကိုရောက်လာတယ်အဲ့ဒါကြီးကဘာပြလဲဆိုရင်ကျွန်တော်ဒီမိုစီအောင်မျိုးလမ်းကြီးရှိတယ်လို့ကျွန်တော်ကယူဆတယ်သူတို့စစ်တပ်ကနေပြောတယ်လို့ဟလာစစ်ဘိုလ်ကြီးတွေရဲ့ဟလာစီမံချက်ကြောင့်စစ်ဘိုလ်ကြီးတွေရဲ့ဟလာဆောင်ရွက်ချက်ကြောင့်ဆိုတဲ့ဟာမျိုးကြီးမဟုတ်ဘူးလို့ကျွန်တော်ကညင်ညင်တယ်စစ်ဘိုလ်ကြီးတွေကြောင့်တာလည်းကျွန်တော်ကအစိတ်လောက်ဒီဒီနေ့ဒီဟလာအောင်မျိုးလမ်းသာဟိုအောင်မျိုးပန်းနေကိုကျွန်တော်မရောက်သေးတာဒီကျွန်တော်တွေဂျိုးမမှုကြောင့်ဒီအရင်တော်ဘုံကြီးကြောင့်ပေါ်ပေါက်လာတဲ့ရက်လက်တွေကိုကျွန်တော်ဆက်ထိနေရင်ဟာကျွန်တော်လမ်းပေါ်ထွက်ပြီးတော့ဒူရင်းလုပ်ဖို့လက်ကြီးလက်မွန်တမ်းမှုမလိုပါဘူးကျွန်တော်ဟာရှင်းလင်းလုံးစိတ်ဓာတ်ဆိုတဲ့စိတ်ဓာတ်ညီညီချင်းစိတ်ဓာတ်ဟာအဲကျွန်တော်ယုံကြည်မှုစိတ်ဓာတ်ပြည်သူအကျိုးကိုဆောင်ရွက်မယ်ဆိုတဲ့စိတ်ဓာတ်တွေကိုဆက်ပြီးတော့ခိုင်မာတာကျွန်တော်တိုက်ထွန်းနိုင်မယ်ဟာမွေးမြူနိုင်မယ်ဟာပေါင်းကြည့်နိုင်မယ်ဆိုရင်တော့ကျွန်တော်ရှင်းလင်းလုံးကာလတော့မှမြန်မာခဲ့တဲ့ဒီဒီမိုကရေစီလူ့အဖွဲ့အစည်းပေါ်ပေါက်ကိုလည်းဘာမှမခေးဘူးအလားတူပဲစစ်မှန်သောပြည်တော်လူကြီးပေါ်ပေါ်ကြီးကလည်းမခေးမှဘူးဖြစ်နိုင်ပါလေမဝေးတော့ပါဘူးနီးနီးလေးပဲလူပါတော့တယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်ခင်ဗျ